ဒီမိုကရေစီကိုဆန့်ကျင်တဲ့လုပ်ရက်တွေနဲ့ဖိနှိပ်မှုတွေလုပ်နေတဲ့မြန်မာစစ်ဆိုရကိုအထောက်ပံ့ဖြစ်စေတဲ့လုပ်ငန်းတွေကိုနောက်ထပ်အရေးယူတန်ခတ်မှုတွေပြုလုပ်ဖို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကမြန်မာစစ်ဆိုရပိုင်းလုပ်ငန်းတွေကိုနောက်ထပ်တိုးမြှင့်အရေးယူတာတွေလုပ်ဖို့ဆုံးဖြတ်လိုက်ကြတာပါ။ဒီတော့အခုအရေးယူဆောင်ရွက်မှုတွေကမြန်မာစစ်ဆိုရနဲ့မြန်မာစီးပွားရေးမှာဘလို့များတက်ရောက်မှုတွေရှိလာနိုင်ပါသလဲ။မြန်မာစီးပွားရေးကျန်းကျင်သူဘောဂဗေဒပညာရှင်ဦးမော်တန်းကိုဆက်သွယ်မေးမြန်းထားတဲ့ကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ခင်ဗျာမြမစစ်ဆိုးရကနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ပြက်ကွက်နေတာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အရေးယူပိတ်ဆို့တန်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုကတိုးမြှင့်လှုံ့ဆော်လာတဲ့နေရာမှာမနေ့ကဆိုရင်လည်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကမြမစစ်ဆိုးရပိုင်းလုပ်ငန်းတွေကိုပိတ်ဆို့အရေးယူမယ်အမည်စင်းနဲ့မှနောက်ထပ်ထည့်သွင်းလိုက်တာပါ။အဆိုရကထိန်းချုပ်ထားတဲ့မြမစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်အောက်ခံကြောင်မြေဘဏ်နဲ့စောက်လုပ်ရေးလုပ်ငန်းတွေကိုအဓိကပြစ်မှတ်ထားအရေးယူခဲ့တာပါဒီထဲမှာမြန်မာ Ruby Enterprise မြန်မာ Imperial Jade Company Limited မြောက်ရီ Trading Limited နဲ့မြောက်ရီ Bank Limited စတဲ့လုပ်ငန်း၄ခုတို့အပြင်တပ်ထုတွင်လုပ်ငန်းအမှတ်1 2 3နောက်တမောက်ဝါရမ Twin Gold ထုတ်ကုန်လုပ်ငန်းတို့ကိုလည်းအရေးယူပိတ်ဆို့မဲ့စီးရင်နဲ့ထပ်သွင်းခဲ့တာပါဒါဆိုရင်မြန်မာနိုင်ငံမှာဖိနှိပ်မှုတွေလုပ်နေတဲ့အစိုးရအတွက်ဝင်ငွေရဘောက်ရလန်းတွေကိုပိတ်ဆို့ဖို့ပြစ်မှတ်ထားလှုပ်ဆောင်ခဲ့တာပါဒီရွေချက်ပြမှတ်တွေဘလောက်တိုင်းတာတိထိရောက်မှုရှိနိုင်မလဲဆိုတော့ ਨੇ ပတ်သက်လို့တော့စီဝိုင်းတက်သူငိမ့်စားပါမောက်ခချုပ်ဥမော်တန်းအမြင်ကိုကျွန်တော်မေးကြည့်ပါတယ
်အဲ့ဒါတော့လေရှင်းတော့လေရှင်းပါတယ်ရှင်းတော့လေရှင်းပါတယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေပို့ကုန် ਨੇ ပတ်သက်လို့အဓိကဝင်ငွေကဒီ gas to ho jam no ပေါ့လေဟိုအစိုးရကလုပ်နိုင်တဲ့လုပ်ငန်းတွေပေါ့အစိုးရကပဲသူပဲ reserve လုပ်ထားတယ်သူပဲကင်နိုင်권ရှိတယ်ကြံတဲ့ကုမ္ပဏီတွေကိုင်နိုင်권မရှိဘူး။ကျန်တဲ့ပုဂ္ဂိကကဏ္ဍကကိုင်နိုင်권မရှိတဲ့ဒစ္စည်းတွေနဲ့ပတ်သက်လို့အဲ့ဒါတွေကိုင်ရင်တော့ဟိုအစိုးရကော်ပိုရေးရှင်းတွေပို့ထိကိုင်မှာ။အစိုးရလည်းဟိုတိုင်းပြည်အနေနဲ့လည်းပဲဒီနိုင်ငံသားငွေနဲ့ပတ်သက်ပြီးတော့ဒီလုပ်ငန်းတွေပေါ်မှာအမိပြုရတဲ့အတွက်အဲ့ဒါတွေဆိုတော့ပို့ထိကိုင်မှာပါလေ
။ဒါပေမဲ့လည်းဒီလိုပြည်ပနိုင်ငံတွေကပိတ်ဆို့တန်ခတ်အရေးယူမှုတွေဟာအကျိုးထက်ပြစ်တာဖြစ်စေတယ်ဆိုပြီးလက်မခံလူသူတွေရှိကြတယ်လို့မြမစစ်ဆိုးရကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူထုကသာထိခိုက်နစ်နာစေတယ်ဆိုပြီးတုံ့ပြန်တာတွေလည်းရှိပါတယ်စီဝိုင်းပညာရှင်ဦးမော်ထန်းကတော့အခုလိုသုံးသပ်ပါတယ
်ဟိုတိုက်ရိုက်ထိခိုက်မှာတော့ဟိုသက်ဆိုင်ရာကော်ပိုရေးရှင်းတွေပေါ့လေသက်ဆိုင်ရာကော်ပိုရေးရှင်းဆိုတာနိုင်ငံပိုင်ကော်ပိုရေးရှင်းဆိုတာကတော့လည်းအစိုးရနဲ့ဆိုင်တာပေါ့လေသူတို့မှာတော့တိုက်ရိုက်သွားပြီးတော့ထိခိုက်မှာပါတိုက်ရိုက်သွားထိခိုက်ပြီးတော့သူတို့ပေါ်မှာမှီနေတဲ့ကျွန်တော်ပြည်သူကတော့အလောက်ကန်ရရှိမှုအနေနဲ့ထိခိုက်မယ်နောက်တစ်ခုကလည်းပဲဒီနိုင်ငံအတွက်ပေါ့လေဟိုနိုင်ငံသားငွေရဘောက်ရလန်းဟိုဝင်ငွေရဘောက်ရလန်းဒီကော်ပိုရေးရှင်းတွေပေါ်မှာမိရတယ်ဆိုတော့နိုင်ငံကိုလည်းပဲထိခိုက်မှာပါပဲအဲဒီကော်ပိုရေးရှင်းကြီးတွေနေတာအဓိကအပြင်တော့လှုပ်ရှားတဲ့နေရာမှာဟိုပြည်ပနဲ့ဆက်သွယ်တဲ့နေရာမှာသူတို့အဓိကဟိုတကားပေါက်ကြီးဂိတ်ပေါက်ကြီးတွေလို့ဖြစ်နေပါတယ်အကျိုးခံစား권ရှိတဲ့ကိစ္စရပ်တွေအတွက်ဒီကော်ပိုရေးကြီးတွေကဂိတ်ပေါက်လို့ဖြစ်နေပါတယ်ဂျန်နဲ့စီးပွားရေးကတော့ကျွန်တော်တင်တယ်ဂျန်နဲ့ကော်ပိုရေးတွေကတော့တော်တော်များများကတော့သူတို့လှုပ်လည်းပဲတိတ်ပြီးတော့ဟိုအရင်ကလည်းပဲဒီအစိုးရကော်ပိုရေးရှင်းတွေရတဲ့ဟိုအခွင့်အရေးမျိုးလေပုဂ္ဂလိကကဏ္ဍမရတော့ပုဂ္ဂလိကကဏ္ဍကလုပ်ငန်းတွေမှာတော့ကုမ္ပဏီတွေမှာတော့တော့မထိရိုက်နိုင်ပါဘူ
းနိုင်ငံတကာကမြန်မာစစ်ဆိုးရပေါ်အရေးယူတန်ခတ်မှုတွေလုပ်နေတဲ့အထက်မှာအပြင်းထန်ဆုံးလို့ဆိုရမယ်အမေရိကန်ပြည်ထောင်စုကတိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာနိုင်ငံကကြောက်မြေရနာတွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းတာတွေကိုတိုးမြင့်ပိတ်ဖိနေဥပဒေမူကြမ်းတရက်ကိုလည်းသမ္မတ George Bush ကမနေ့ကပဲလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒီနှောင်းကပြဋ္ဌာန်းထားတဲ့ဥပဒေမှာမြန်မာကြောင်မြင့်တွေကတတိယနိုင်ငံတွေကတဆင့်အမေရိကန်နိုင်ငံနဲ့တင်သွင်းတာတွေကိုတားမြစ်ထားတာမျိုးမရှိဘဲဖြစ်နေတာကအခုတော့အဲ့ဒီလိုပါတင်သွင်းခွင့်မရှိတော့အောင်ဥပဒေသေးတစ်ယောက်ကိုချမှတ်လိုက်တာပါစီးပွားပညာရှင်ဦးမော်တန်းကတော့ဒီဥပဒေသေးနဲ့ပတ်သက်လို့အခုလိုမြင်ပါတယ
်နိုင်ငံသားဟိုဒီကြောင်မြင့်ရတနာနေနဲ့ပတ်သက်လို့ထပ်ပေါက်ကပြည်ပနိုင်ငံတွေကအကုန်လုံးအမေရိကန်နဲ့ပူးပေါင်းပြီးတော့ဟိုလှုပ်ဆောင်ရမယ်ဆိုရင်တော့ဒါတော်တော်ထိခိုက်မှာပေါ့လေအဲဒီလိုမှမဟုတ်ဘူးအမေရိကန်တနိုင်ငံတွေကပဲလူဖြစ်တဲ့ဆိုရင်တော့ဒီထိခိုက်မှုကတက်တာမှာပေါ့လေဗမာနိုင်ငံအနေနဲ့လည်းအခုကတော့အာဆီယံအဖွဲ့ဝင်တို့ဘာလို့ဖြစ်နေတော့အဲ့ဒီကထွက်ပေါက်တွေဘာတွေထွက်နိုင်နေတယ်ဒုံမော်လာတရုတ်တို့တရုတ်ပြည်မှာကြီးတို့ဟိုလိုနိုင်ငံတွေကထွက်ပေါက်ရှိနေမယ်ဆိုတော့တိတ်ပြီးတော့ထိခိုက်မှာမဟုတ်ပါဘူးအမေရိကန်ပြည်အနေနဲ့ကပေါ့လေအမေရိကန်ဈေးကွက်ကကဘာဈေးကွက်မှာသူကဒစိတ်တစ်ပိုင်းပဲရှိတာပဲမလားဒစိတ်တစ်ပိုင်းပဲရှိတော့ဥပမာအပြင် European Union တို့လိုဟိုတရုတ်ပြည်မှာကြီးလို့လို့ဥပမာဖြင့်လာဟိုအင်မတန် wild rich ပေါ့လေ middle is a ရေနံနိုင်ငံနေလို့အိန္ဒိယနိုင်ငံနေလို့အဲ့လိုဈေးကွက်တွေလည်းရှိတာပေါ့လေအဲ့တော့အကုန်လုံးကဝိုင်းပြီးတော့အမေရိကန်နဲ့ ဝိုင်းပြီးပါတယ်ဆိုရင်တော့ပို့ပြီးတော့နာမှာပေါ့လေ
စီဝိုင်းတိုက်သူငင်းစားပါမောက်ခချုပ်ဦးမော်တန်းဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလတည်းကတည်းကအမေရိကန်ပြည်ထောင်စုကအလားတူတန်းခတ်ရေးယူဖို့ဆုံးဖြတ်ခဲ့တာမျိုးရှိပါတယ်အဲဒီတုန်းကတော့မြန်မာစစ်ဆေးရအတွက်နိုင်ငံသားဝင်ငွေတွေရနေတဲ့မြန်မာအကြောင်းမြေလုပ်ငန်းတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတို့ကိုရေးယူပိတ်ဆို့မဲ့စီးရင်နဲ့ထပ်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ